အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ပါတီအနေနဲ့ဒီညီညွတ်ရေးကိုပြတ်ပြားစေမယ်ပါတီတွင်အုပ်စုဖွဲ့တာတွေကိုမလုပ်ကြဖို့ပါတီရဲ့ဗဟိုစည်းကမ်းထိန်းသိမ်းအဖွဲ့ခေါင်းဆောင်ဦးညံဝင်းကပြောဆိုလိုက်ပါတယ်နိုင်ငံရေးပါတီဖြစ်တဲ့အလျောက်ပြည်သူတွေရဲ့ထောက်ခံမှုရမှာရက်တီလို့ရနိုင်မှာဖြစ်တဲ့အတွက်ပြည်သူကိုအလုံကျွေးပြုနိုင်အောင်လူလူနဲ့ထိတွေ့နေဖို့လိုအပ်ကြောင်းလည်းသူကပြောပါတယ်အပြည့်အစုံကိုတော့ကိုစုံဝင်းလိုင်ကပြောပြပေးပါရှင်
ကျားပြည်နယ်လွန်ကော်မြို့နယ်မှာဖေဖော်ဝါရီလ17ရက်နေ့တင်းနှင်းတွင်နေ့ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီတဲကိုလူ2000ကျော်ဝင်ရောက်ခဲ့တဲ့ပါတီအဆိုပြုလွှာပေးရပွဲအခမ်းအနားမှာအဖွဲ့ချုပ်အတွင်းလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေပါတီအပေါ်ပြင်ပကဝေဖန်ပြောဆိုမှုတွေထွက်ပေါ်နေတာနဲ့ပတ်သက်လို့ပါတီဗဟိုစည်းကမ်းထိန်းသိမ်းရေးအဖွဲ့ခေါင်းဆောင်အဖြစ်ပြီးခဲ့တဲ့ဖေဖော်ဝါရီလ29ရက်နေ့ကစတင်တာဝန်ယူပြီးတဲ့နောက်ပထမဆုံးအကြိမ်ဦးညံဝင်းကတတိပေးပြောကြားလိုက်တာဖြစ်ပါတယ်နိုင်ငံရေးအရာမှန်ကန်မှုကိုမစင်စားပဲပါတီတွင်းအုပ်စုဖွဲ့တာတွေသူ့လူကိုယ်လူဘက်ကိုပဲရက်တီလှုပ်ဆောင်တာတွေညင်တွေ့နေရတဲ့အတွက်တရားပြည်နယ်အခမ်းအနားအတွင်းတင်းငွေနေကသူ့အနေနဲ့အဲ့ဒီလိုထဲတွင်းပြောဆိုခဲ့ခြင်းဖြစ်တယ်လို့ဥညာဝင်းက VOA ကိုပြောပါတယ
်ဒုက္ခအတိုင်းပဲကျွန်တော်တို့အုပ်စုဖွဲ့တာသူ့လူနဲ့ကိုယ်တော်အနေနဲ့လုံးမနိုင်ငံရေးအရာမှန်ကန်မှုကိုမစင်စားဘူးသူ့လူပဲဘယ်သူဘက်ကရမယ်သူတို့ကတော့ငါတို့နဲ့ပါတူရညာတူရဒီလိုသိကူမျိုးတွေကကျွန်တော်ညွှန်ရည်အတွက်ထိုက်တယ်လေအဲဒါမျိုးတွေမရှိဘဲနဲ့သိရှိသိကြညွှန်ရည်လို့ကျွန်တော်တိုက်တော့
ဟုတ်ကဲ့ပါတူထဲမှာအုပ်စုဖွဲ့ကြတဲ့အနေအထားမျိုးတွေကိုညံ့ကြလို့
ဟုတ်ပါတယ်ဟုတ်ပါတယ
်အခုနောက်ပိုင်းအဖွဲ့ချုပ်ရဲ့ရက်တီလှုပ်ဆောင်ချက်တွေအပါအဝင်အနယ်ဒီအစိုးရရဲ့မူဝါဒတွေအပေါ်အပြင်းမာဝေဖန်ပြောဆိုမှုတွေထွက်ပေါ်နေတာတွေကိုလည်းသူ့အနေနဲ့ကြားသိနေရကြောင်းဥညာဝင်းကပြောပါတယ
်အဲ့ဒါကြားတာလည်းပါတာပေါ့ကျွန်တော်တို့ကပါတူထဲမှာရှိနေတော့ပါတီရောမှာဖြစ်နေတာလေးကိုလည်းကျွန်တော်တို့သိနေတယ်လေ။အဲကြောင့်အဲဒါလေးကိုသိကျင်နေအောင်ကျွန်တော်ပြောတာပါ
။နိုင်ငံရေးပါတီတခုဖြစ်တဲ့အတွက်လူထုကိုအကျိုးပြုနိုင်မဲ့လုပ်ငန်းတွေလှုပ်ဆောင်နိုင်ဖို့ကိုယ့်အချင်းချင်းညီညွတ်ကြဖို့လိုအပ်တယ်ဆိုတာကိုပါတီဝင်တွေကိုအသိပေးလိုတဲ့သဘောနဲ့ပြောဆိုခြင်းဖြစ်တယ်ဆိုတာကိုလည်းဥညာဝင်းကပြောပါတယ
်။နိုင်ငံရေးနဲ့ညီညွတ်ရေးကျွန်တော်ပြောတာအဓိကအားဖြင့်ကျွန်တော်တို့နိုင်ငံရေးပါတီတရားဖြစ်တဲ့အဖွဲ့ချုပ်ကဖြစ်ကိုလူချင်းနဲ့ဒီမိုကရေစီပန်းနိုင်ကိုသွားခြင်းတရားတွေကိုသိရှိရမှသိရမယ်ကျွန်တော်ညီညွတ်ရေးကိုဥတည်တဲ့အလုပ်ကံကြီးလုပ်ရအောင်ဟိုဒါကိုကျွန်တော်ပြောချင်တဲ့သဘောကျွန်တော်တို့နိုင်ငံရေးပါတီကလူလူမပါပဲနဲ့ပြည်သူမတော်ကမနဲ့ရပ်တည်လို့လည်းမရပါဘူးကျွန်တော်ပြည်သူထောက်ခံမှုဆိုရင်ပြည်သူတွေကိုပါအလုပ်ချေချွနိုင်မယ်အဲအလုပ်ချေချွဖို့ကဘယ်ဟာအသင့်တော်လဲဆိုတာကဒါလူလူနဲ့ထိတွေ့တော့အရေးကြီးတာထိတွေ့မှုတွေအစဉ်ဆက်အစဉ်မပြတ်ရှိနေမှကျွန်တော်တို့လူလူအကျိုးကိုဆက်ဆောင်မှာအဲ့ဒါကိုကျွန်တော်ပြောတာပါ
ဒါပြင် NLD ပါတီရဲ့အဓိကနိုင်ငံရေးကြီးမန်းချက်တွေထဲမှာတစ်ခုအပါအဝင်ဖြစ်တဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးအတွက်လည်းလက်ရှိမှာစ조사ဆောင်ရွက်နေကြောင်းဥညာဝင်းကဆက်ပြောပါတယ
်သူတို့ဘက်ကလည်းတကယ် reality ကိုစဉ်းစားတကယ်ဖြစ်မှန်ပါလိမ့်လို့ဆိုတော့စဉ်းစားအဖြစ်မှန်ကိုမစဉ်းစားဘဲနဲ့ဖွဲ့စည်းပုံချိန်ခံမှုတွေကိုကာကွယ်မယ်မထိခိုက်သေးရဘူးပြောနေလို့ရှိရင်ဒါပန်းနိုင်ကိုရောက်မှာမဟုတ်ဘူးဟောကျွန်တော်တို့လူကျင်လာလဲခေတ်ခေတ်ကအဲ့ဒါပါပဲကျွန်တော်တို့အားလုံးတတ်မတော်ပါပဲအားလုံးညီညွတ်နဲ့ကြောင်းလဲကိုညို့ကျွန်တော်လိုချင်ပါတယ်ဘယ်သူမှမထိခိုက်စေလို့အောင်ဒါကိုလည်းအစဉ်အမြဲပဲဟောနီလန်းချာနေတယ်ကြာလို့ရတဲ့တနေ့ကျွန်တော်တို့လူစားဤသူလည်းအသိပေးပြီးကျွန်တော်တို့မှာပါ
အနေဒီပါတီဟာဒီအဝါပေါ့ရုပ်ောက်ပွဲမတိုင်ခင်ကလေးကဒီဖွဲ့စည်းပုံပြင်ဖို့ညီမှန်းချက်ရှိခဲ့တယ်အဲ့ဒီအတိုင်းလဲဟိုရုပ်ောက်ပွဲကာလမှာပြောဆိုစည်းရုံးခဲ့တယ်ပေါ့အဲ့ဒီဟာကတော့အခုထိအထားမြောက်အောင်မြင်နိုင်ခြင်းမရှိသေးတော့အကယ်လို့အနေနဲ့ဘလို့များအချိန်မြင့်လှုပ်ဆောင်မှုစဉ်းစားထားတာမျိုးရှိပါသလဲဆိုလိုချင်တာ2008ဖွဲ့စည်းပုံကိုပြင်ဆင်
ဟုတ်တယ်2008ဖွဲ့စည်းပုံပြင်ဆင်မှုကျွန်တော်အများအားနဲ့စူးစမ်းနေတယ်အများအားနဲ့နှီးပြော်တယ်ပြောင်းလဲစူးစမ်းနေတယ်ဒါမျိုးကျွန်တော်တို့ကဒီလိုပဲဒီလိုပဲဆိုမရသေးပဲနဲ့ထုတ်ပြောတာမျိုးကလည်းမသိတော့ဘူးအဲ့ဒါတော့ကျွန်တော်တို့စူးစမ်းနေတယ်ဆိုတာတော့ပဲကျွန်တော်ပြောနေရတာပါဒါကနာနာပြောနိုင်တဲ့အချိန်လေးရှိလာရင်ကျွန်တော်ပြောပါမယ်
လူတည်းရဲ့တခင်းနဲ့ထောက်ခံအားပေးမှုနဲ့2015ခုနှစ်အထွေထွေရွက်ကောက်ပွဲမှာအပြတ်အသတ်နိုင်ရရှိပြီးအစိုးရဖွဲ့နိုင်ခဲ့တဲ့ NLD အစိုးရတပ်တန်းဟာလာမယ့်2020ခုနှစ်မှာကုန်ဆုံးတော့မှာဖြစ်ပါတယ်။အစိုးရတပ်တန်းကြံရှိနေသေးတဲ့အချိန်ကာလအတွင်းမှာ2008ဖွဲ့စည်းပုံကိုပြင်ဆင်နိုင်ရေးအတွက်သူတို့အနေနဲ့အစွမ်းကုန်စ조사ဆောင်ရွက်နေကြောင်းပါတီတာဝန်ရှိသူတွေကပြောဆိုပါတယ်။ဒါပေမဲ့လွတ်တော်အတွင်းအမှတ်နေရာ25ရာခိုင်နှုန်းကိုယူထားတဲ့တပ်မတော်သားကိုယ်စားလှယ်တွေရဲ့ထောက်ခံမှုမရနိုင်တဲ့အတွက်ဖွဲ့စည်းပုံပြင်ဆင်ရေးမှာအခက်အခဲတွေ့နေရတာလည်းဖြစ်ပါတယ်။ NLD ပါတီရဲ့ဗဟိုစည်းကမ်းထိန်းသိမ်းရေးအဖွဲ့ကတော့အရင်ဦးဝင်းထိန်နေရာမှာဥညောင်ဝင်းကိုခေါင်းဆောင်ဖြစ်အစားထိုးပြီးလူသစ်တချို့အပါအဝင်အဖွဲ့ဝင်၉ဦးနဲ့ပြင်ဆင်ဖွဲ့စည်းလိုက်ကြောင်းဇန်နဝါရီလ29ရက်နေ့နေ့စွဲနဲ့ပါတီကတရားဝင်ကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျ။